ကချင်ပြည်နယ်ဗမော်မြို့မှာဒီကနေ့မနက်ပိုင်းတုန်းက KIA ကချင်လူမျိုးရေးတပ်မတော်နောက်ပူးပေါင်းတပ်တွေနဲ့စစ်ကောင်စီတပ်တို့ကြားမှာတိုက်ပွဲတွေပြန်ပြီးတော့ပြင်းထန်လာနေပါတယ်။အဓိကကတော့စစ်ကောင်စီတပ်အခြေစိုက်တဲ့စခန်းကြီးတွေရှိနေတဲ့နေရာတွေမှာတိုက်ပွဲတွေဖြစ်ပွားနေတာဖြစ်ပါတယ်။ဗမော်မှာဒီလိုတိုက်ပွဲတွေပြင်းထန်နေတဲ့အချိန်မှာပဲစစ်ကောင်စီဘက်က KIA ဌာနချုပ်လိုင်ဇာဘက်ကိုဒရုန်းယာဉ်တွေနဲ့တုံးပြီးဗုံးကြဲတိုက်ခိုက်နေပါတယ်။ရပ်ပေါင်း90လောက်ရှိလာနေပြီဖြစ်တဲ့ဗမော်တိုက်ပွဲစီးရင်နောက်ဆုံးအခြေအနေကိုငင်းချမ်းပြောပြပေးပါမယ်။
2024ခုနှစ်ဒီဇင်ဘာလ4ရက်နေ့ကတည်းကစခဲ့တဲ့ဗမော်မြို့တိုက်ပွဲဟာဒီကနေ့မှပြန်လည်ပြင်းထန်နေပါဗျ။ပြီးခဲ့တဲ့ရက်ပိုင်းတွေအတွင်းယာယီငြိမ်သက်သွားခဲ့ပေမဲ့ဗမော်အခြေစိုက်အမှတ် 21 စစ်စင်ရေးကုကဲမှုဌာနချုပ်အမှတ် 366 အမြောက်တပ်နဲ့အမှတ် 236 ချင်းမြန်တရင်စခန်းတွေနားမှာတိုက်ပွဲတွေဖြစ်ပွားနေတဲ့အကြောင်း KIA ရှေ့တန်းတပ်ဖွဲ့ဝင်တွေနဲ့နှီးဆက်သူတူက VOA ကိုအခုလိုပြောပါဗျ။ဒီနေ့
6:00လောက်ကနေတိုက်ပွဲပြင်းထန်ဖြစ်နေတယ်လို့ပြောတယ်။366ရဲ့21ရဲ့တစ်ချက်ကတိုက်ရင်အပ်တယ်လေ။တစ်ချက်ကလေးစီးတဲ့တင်ရယ်လေ။တစ်ချက်ကတော့ရပြီပြောတယ်။ကျွန်တော်ကောင်းဖြစ်သေးဘူးကွာ။ပြင်လေကောင်းနဲ့ဘုံကျဲတောက်လျှောက်လုပ်နေတယ်လေ။အဲဂျုံးကလည်းလာစားမျိုးဝင်းချေဘုံကျဲသွားတယ်ပြောတယ်
။ညနေပိုင်းလောက်အထိစစ်ကောင်စီတပ်ကဗမော်မြို့မှာလေကောင်းကဘုံကျဲနေတဲ့အပြင်လက်နက်ကြီးနဲ့ဒရုန်းတွေပါအသုံးပြုတိုက်ခိုက်နေတယ်လို့ KIA တပ်ဖွဲ့နဲ့နှီးဆက်တဲ့သူကပြောပါရယ်။ KIA ပြန်ကြားရေးတာဝန်ခံဘူမူကြီးနော်ဘူးကဗမော်မြို့မှာဒီနေ့တိုက်ပွဲတွေပြန်လည်ပြင်းထန်နေတာကိုအတည်ပြုပေမဲ့တန်ကြကားတချို့တင်းစီရမိတာကိုတော့အတည်မပြုသေးပါဘူး
။ဒီမနေ့ပိုင်းကနဲ့ဗမော်ဘက်မှာတိုက်ပွဲတွေကျန်မှနည်းနည်းပြင်းထန်တဲ့သတင်းတွေထွက်ပါတယ်ဟုတ်ကဲ့။ဟိုစောက21တို့သမယနေ့36တို့အဲ့ဒီအမြောက်တက်ပေါ့နော်။အဲ366တန်ချက်ကက96ပေါ့။အဲ့ဘက်မှာတိုက်ပွဲတွေဘူမပြင်းထန်တဲ့လို့အကြောင်းကြားလာပါတယ်။ပန်ချက်ကပါကူတင်းနိုင်တယ်ဆိုတာလောက်တော့တီးပြုတ်ပြောလို့တော့မရဘူး။အမဲအဲ့ဘက်မှာချက်ကပါကူတော်စီမရောက်တယ်ဆိုတာကတော့ဒီကနေ့အကြောင်းကြားလာတာရှိပါတယ်။ PC တင်းနိုင်ဒီလားဆိုတာကတော့ကျွန်တော် confirm ပြောလို့မရဘူး
။ဗမော်မျိုးဘက်တိုက်ပွဲပြင်းထန်နေချိန်မှာ KIA ဌာနချုပ်အလန်ဘွန်ဘတ်ကိုလည်းစစ်ကောင်စီက drone နဲ့ဘုံကျဲတိုက်ခိုက်နေတယ်လို့ဗိုလ်မှူးကြီးနော်ဘူးကဆက်ပြောပါတယ
်။ live star ဘက်မှာဘုံကျဲတာကတော့ခုနစနေနေ့ဝန်ကျင်လို့ပါပေါ့ကျွန်တော်ချင်းတော့ကြတော့အမှုမမေ့တော့ဘူး။ဟိုကလည်းစားအလင်းပုံပဲမှာဘုံးတာတော့ကြားပါတယ်။ကျွန်တော်ကြားတာတော့နှစ်ခါကြားပါတယ်။ဘယ်မှာကြားတယ်ဆိုတော့တိကျတော့ကျွန်တော်လည်းမသိဘူးနော်။ဟိုဒရုန်းနဲ့လာကြည့်တာတင်တယ်။ဟိုလေကြောင်းတွေလင်းပြနေပြနေဝေးတယ်ပြတော့မချရဘူး
။အထီးကိုက်ပျက်စီးအခြေအနေကိုတော့ तू မသိရသေးဘူးလို့လည်းပြောပါတယ်။ဗမော်မျိုးတိုက်ပွဲသတင်းတွေကိုဖော်ပြနေတဲ့ဗမော်စကောက်တင်းလူမှုကွန်ရက်စာမျက်နှာမှာတော့စစ်ကောင်စီဘက်ကဗမော်မျိုးတွေကရွှေကြီးနာ၊နောင်ခိုနဲ့မားနဲ့မင်းလာရက်ွက်တွေကိုဒီကနေ့လေကြောင်းကဆက်လက်တိုက်ခိုက်နေတယ်လို့ဖော်ပြပါရယ်။ပြီးခဲ့တဲ့လတဲ့ဗမော်မှာတိုက်ပွဲဆက်တင်ချိန်ကတည်းကမြို့ကန်ပြည်သူအများစုဟာစစ်ဘေးလွတ်ရာကိုတိမ်းရှောင်နေရပါရယ်။ KIA ကချင်လွတ်မြောက်ရေးတပ်မတော်နဲ့ပူးပေါင်းတပ်တွေဟာဗမော်နဲ့မန်စီမြို့ကိုတပြိုင်တည်းထိုးစစ်ဆင်တိုက်ခိုက်ခဲ့တာပါ။ဗမော်မျိုးရဲစခန်းထွေအုပ်ယုံနဲ့စစ်ကောင်စီတပ်ကကာကင်းတချို့ကိုတင်းယူခဲ့ကြသလိုဒီလရှိရနေ့မှာလဲမန်စီမြို့ကို KIA နဲ့ပူးပေါင်းတပ်တွေကတင်းယူထားပါတယ်ခင်ဗျာ